စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းအစ္စလာမ်စစ်စစ်ကြွတွေထိန်းချုပ်မှုအောက်မှာရှိတဲ့ရေလံတူလောင်ရေးဌာနတွေကိုတိုက်ခိုက်မှုပြုလုပ်တဲ့အချိန်အာရဗ်နိုင်ငံနှစ်ခုကအမေရိကန်ပြည်ထောင်စုကိုဦးဆောင်ပြီးဂျာတာပရိနေကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ပါတယ်ညာဘက်မှာပြုလုပ်ခဲ့တဲ့အဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်းဆော်ဒီအာရေဗျနဲ့ UAE အရာဇဝါမြနိုင်ငံတို့ကစုစုပေါင်းကျဲခဲ့တဲ့ဘုံးအရေးအတွက်ရှစ်ဆရာခိုင်နှုန်းကိုအသုံးပြုခဲ့တယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းစစ်သွေးကြွ14ဦးနဲ့အရသား9ဦးတို့သေဆုံးသွားကြောင်းလန်ဒန်မြို့အခြေစိုက်စီးရီးယားလူခွင့်ရေးဆောင်ကြီးအဖွဲ့ကပြောပါတယ်။တိုက်ခိုက်မှုအတွင်းအရသားသေဆုံးတယ်ဆိုတဲ့ပြောဆိုမှုတွေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စုံစမ်းစစ်ဆေးသွားမယ်လို့ပင်တဂွန်ပြောခွင့်ရရေတပ်ဗိုလ်ချုပ်ဂျွန်ကာဗီကပြောပါတယ်။စီးရီးယားနိုင်ငံအတွင်းပြုလုပ်နေတဲ့လေကြောင်းတိုက်ခိုက်မှုတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့အတက်နိုင်ဆုံးမလိုလားအပ်တဲ့ဘေးကလူတွေမထိခိုက်ရအောင်တတိထားပြီးတိတိကျကျဆောင်ရွက်နေကြောင်းသူကပြောပါတယ်စစ်သွေးကြွတွေအတွက်တနေ့မှာအမေရိကန်ဒေါ်လာ2,000အထိဝင်ငွေရှာပေးနေတဲ့အသေးစားရင်နံကျက်စက်ရုံတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ခြင်းဖြစ်ကြောင်းအမေရိကန်စစ်တပ်ကပြောပါတယ်